အီယာရီနိုင်ဒီသားကြီးလက်တော်စီဝေးကိုလာမယ့်ဇန်နဝါရီလ31ရက်နေ့မှာဆက်လက်ကျင်းပမှာဖြစ်ပြီးအဲ့ဒီနေ့မှာဦးဆန်းမင်းအောင်အနေနဲ့လွှတ်တော်ဒုတိယဥက္ကဋ္ဌရာထူးတာဝန်ကနေနှုတ်ထွက်ရမှာဖြစ်ပါတယ်။2018ဘဏ္ဍာနှစ်အတွင်းအီယာရီနိုင်ဒီသားကြီးလက်တော်ယုံမှာအသုံးပြုဖို့အတွက်လွှတ်တော်ဒုဥက္ကဋ္ဌဦးဆန်းမင်းအောင်ဦးဆောင်တဲ့အဖွဲ့ကလွှတ်တော်ဘတ်ဂျက်နဲ့ကားငါးစီးဝယ်ယူခဲ့ရမှာအလွဲသုံးစားမှုတွေရှိတယ်ဆိုပြီးမြန်မာဒီမိုကရေစီဖွဲ့ချုပ်ပါတီဘိုစီတိုင်ကြားခံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းNLD ပါတီကစုံစမ်းစစ်ဆေးရေးအထူးအဖွဲ့ကစစ်ဆေးပြီးတဲ့နောက်ပိုင်းပါတီဝင်အဖြစ်ကနေလည်းထုတ်ပယ်ထားပြီးဖြစ်ပါတယ်။ဦးဆန်းမင်းအောင်ရဲ့ကိစ္စနဲ့ပတ်သက်ပြီးလက်ရှိ ARD တိုင်းနေသားကြီးလွှတ်တော်ဥက္ကဋ္ဌဦးအောင်ကျော်ခိုင်ကအခုလိုပြောပါတယ်
။သူနှုတ်တဲ့စာကိုကလူတင်မယ်လို့ပြောတယ်။လောတယ်မတင်သေးဘူး။သူတော့သာရမှာကျွန်တော်နောက်တစ်ဆင့်ဆက်စင်လာတော့သူနည်းနည်းတင်လိုက်မှကျွန်တော်ဆက်လုပ်လို့ပေါ့။ပါတီကိုပြန်ကြောင်းကြရတာရှိတယ်လေ။ဟိုဟာအစားထိုးဖို့ပြောတာ။ကားငါးစီးပြကားငါးစီးသိန်း1500ကျော်လောက်ကတော့ဟိုတားကြီးကွာဟတဲ့သဘောမျိုးလေးပြောလို့နေရသေးဘူးကြာဒါပေမဲ့သူကတခုရှိအဲ့ဝယ်ရတဲ့စာရုပ်စာတမ်းလုတဲ့ကိစ္စဒီမှာအဲ့မှာဖာယူနေတဲ့ဇလန်ပါလေဘယ်ဒိတ်နဲ့ပြန်ပြီးစာချုပ်တွေလုထားတာဗျာလူတဲ့သူ့အကြက်တဲတခုရှိပါလေ
ဦးဆန်းမင်းအောင်ဟာ2015ခုနှစ်ရွေးကောက်ပွဲမှာအေရီတိုင်းဘိုကလေးမြို့နယ်မဲဆန္ဒနယ်အမှတ်1တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်အဖြစ် NLD ပါတီကနေဝင်ရောက်ရှင်ပြန်ရမှာရွေးချယ်ခံခဲ့ရသူဖြစ်ပါတယ်ဦးဆန်းမင်းအောင်နဲ့ပတ်သက်လို့အခရီးလေဆမှုကော်မရှင်စီကိုတိုင်ကြားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အဲ့ဒီတိုင်ကြားစာနဲ့ပတ်သက်လို့ RFA ကအခရီးလေဆမှုတက်ဖြတ်ရေးကော်မရှင်စီဆက်သွယ်မေးမြန်းရမှာကော်မရှင်ပြောမခဲ့ရသူဦးကျော်စိုးကခုလိုပြောပါတယ်
။တိုင်စာကြံရောက်ရင်တော့ရောက်တဲ့တိုင်စာပြီးတော့ကျွန်တော်ဘယ်သူပဲပို့ဖို့ပေါ့နော်။တိုင်စာတွေရောက်ပြီးပြန်လဲကျွန်တော်တို့ကဘာလေးဝတ်စစ်တက်မှတ်ထားပါလိမ့်မယ်။တိုင်ရပတ်သက်ပြီးတော့မှပေါင်းရချက်တွေကြည့်ပြီးတော့မှကျွန်တော်လိုအပ်တဲ့သတင်းထုတ်ပြန်ပေးပါမယ်။ရောက်တဲ့မြေအောင်သူတဲ့ဟာကိုကျွန်တော်တို့တိုင်းသားရောက်ချင်းမြောက်ချိုးတော့ကျွန်တော်တိုင်းတိုင်းချင်းကိုယ်တိုင်ပြီးမှပဲဖြေကြလို့ရပါလိမ့်မယ်။ရောက်တဲ့သူကလည်းကျွန်တော်မတည်ဘူးခင်ဗျာ။မြေအောင်ဆိုတော့ကျွန်တော်တို့မကြည့်ပါဘူးခင်ဗျာ။တိုင်းသားတစ်စားရောက်ပြီဆိုတာနဲ့ဒီမှာပုံစံထဏမှာသူရင်းကတိုင်းသားကစီစုံတဲ့လုပ်ငန်းကုမ္ပဏီ Facebook တော့မှာဒါတိုင်းသားကိုကျွန်တော်တို့ဒါစီစီချင်းလုပ်ငန်းတောင်းရပါတယ်။တောင်းရပြီးတာနဲ့ကျွန်တော်တို့ commission ဈေးဝယ်တင်ပြီးတော့မှာပိုင်းလိုက်တာမှတိုက်ဆွဲရေးဥပဒေနဲ့စီမင်းကြီးစီစစ်ပြီးတော့မှာပိုင်းလိုက်တာမှရှိဖို့ကြည့်ရဆိုလို့ကျွန်တော်စုံစမ်းစီစဉ်လုပ်ပါတယ်ခင်ဗျာ။
တိုင်းလက်တော်အတွက်ကားကားစီဝယ်ယူတဲ့အစုအဖွဲ့ထဲမှာဦးဆန်းမင်းအောင်ပင်တခြားပါဝင်ပတ်သက်သူတွေလည်းရှိနေသေးတယ်လို့သိရပါဗျ။ဒါကြောင့်အရေးယူမှုတွေကမျှတဖို့လိုအပ်တယ်လို့လည်းဝန်ထမ်းထောက်ပြသူတွေလည်းရှိပါတယ်။ဝါခင်မမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်မင်းမြင့်ဆန်းကအခုလိုပြောပါဗျ။အ
ခုလည်းဆန်းတာနဲ့ပတ်သက်လို့ကတော့တိုင်မဆိုတာထက်သတင်းတွေအများကြီးတော့လာပေးရတယ်ကိုယ်စားလှယ်တရားကိုမျိုးနဲ့မှလည်းလူပဲလေတကယ်တမ်းထိထိရောက်တိုင်ဖို့ဆိုလို့ရှိရင်သက်သေပြဖို့ဆိုလို့ရှိရင်အားလုံးကြောက်ရွံ့နေကြတယ်။ဒီကြောက်ရွံ့နေတဲ့စိတ်ဓာတ်တွေရှိနေသေးရတော့အကြရမပေါ်နိုင်သေးဘူးဖြစ်စေချင်တာပေါ့လေတော်ကြားရှိတဲ့လူတွေပါပေါ့နော်အဲဒါကိုခေါ်ပြီးတော့ဖြစ်စေရမယ်ဒီမြင်ရမယ်ဖြစ်စေရမယ်ပေါ့နော်ဒီဟာကအမှန်တကယ်အပြီးပြတ်သွားဖို့ဆိုတာတော့အများကြီးလိုသေးတယ်ရှင်လူတွေရဲ့ပူပေါင်းပါဝင်မှုစိတ်ဓာတ်တွေအများအားနဲ့နေသေးတယ်အမှန်တရားဖော်ထုတ်ခြင်းနဲ့တတိတိပြိတ်မရှိသေးဘူးရှင်ဖော်ထုတ်မဲ့လူကလိုအပ်နေတာကို
ဂိုင်ဂိုင်ရှင်ဖြစ်တဲ့ဦးဆန်းမင်းအောင်ကို RFA ကဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံပြကြခြင်းမရှိခဲ့ပါဘူးဦးဆန်းမင်းအောင်ဟာလွှတ်တော်ဘတ်ဂျက်နဲ့ဝယ်ယူခဲ့တဲ့ကားငါးစီးထဲမှာတစည်းကိုတော့တူတူဦးတဲ့အတွက်အသုံးပြုခဲ့တယ်လို့လည်းသိရပါပါတယ်ခင်ဗျာ။